American အစိုးရရန်ကြီးတစ်စိတ်တစ်ပိုင်းကိုရက်ဆိုင်ထားတာကာလကြာစီဖြစ်နေတာဟာတမလကြောင့် American အများစုကအပြစ်တင်လို့ကြပါနဲ့တမလ Donald Trump ကတော့ Congress လက်တော်ကအတိုက်ခံ Democrat အမတ်တွေမှာလည်းတာဝန်အတူတူရှိနေတယ်လို့တနည်းအားဖြင့် American လေသမားမှုနဲ့တွေ့ဆုံပွဲမှာပြောကြားလိုက်ပါတယ်။ American လုံခြုံမှုရှိဖို့အတွက်လိုအပ်နေတာကိုလှုံ့ဆော်မှုသူတို့ကအတိအကျမသိဘူးလို့တမလ Trump က New Orleans မှာကျင်းပတဲ့ American လေသမားများအဖွဲ့ချုပ်နှစ်တရာတိနှစ်ပတ်လည်အခမ်းအနားမင်းကုံမှာပြောကြားခဲ့တာပါ။ Mexico နယ်စပ်တစ်လျှောက်ဒဇိုင်းကိုင်းမှုတူတောင်းနေတဲ့ဘီလီယံနဲ့ချီတဲ့ရန်ပုံငွေမရတာနဲ့ပတ်သက်ပြီးတမလကအခုလိုခုခံပြောဆိုခဲ့တာပါ။နယ်စပ်လုံခြုံရေးအတွက် Drone ရင်တွေအာယုံကန်ဆက်တွေပဲထားမယ်ဆိုတာဟာမသိမ့်တော့ကြောင်းနဲ့အမေရိကန်နိုင်ငံတွင်းကိုတရားမဝင်ရောက်မှုတွေမရှိစေဖို့အတွက်ခိုင်မာတဲ့တမန်နီဒါမှမဟုတ် concrete design ကာယံမှဖြစ်မယ်လို့လည်းပြောပါတယ်။အမေရိကန်ကိုလုံခြုံစေဖို့အတွက်သူ့ရဲ့စူးစမ်းမှုကိုဘယ်တော့မှနောက်ဆုံးမှာမဟုတ်ကြောင်းနဲ့အခုလိုဒဇိုင်းအတွက်ရန်ပုံငွေချမပေးတာဟာလာမယ့်နှစ်တမလရွေးကောက်ပွဲမှာသူပြန်အရေးခံမှုမဲဆိုတဲ့အခါမှာပြဿနာဖြစ်အောင်ဒီမိုကရက်တွေကလှုပ်ဆောင်တာဖြစ်ကြောင်းလည်းတမလထရမ့်ကပြောပါတယ်။အစိုးရရန်နယ်တရုတ်ဂျပန်ရဆိုင်ထားတာနဲ့ပတ်သက်ပြီးစစ်တမ်းကောက်ယူရမှာတမလထရမ့်နဲ့သူ့ရဲ့ Republican Party မှာတာဝန်ရှိရလို့ပြောဆိုကြပြီးများနေတာကိုအဓိကစစ်တမ်းကြီး6ခုမှာတွေ့ရပါတယ်။ Queen Tide တက္ကသိုလ်ကတနင်္လာနေ့ထုတ်ပြန်တဲ့စစ်တမ်းမှာတော့မဲပေးသူတွေက63ရာခိုင်နှုန်းကအစိုးရရန်နယ်တရုတ်ဂျပန်ပြန်ဖွင့်ရေးမှာနယ်စပ်ဒီဇိုင်းကိစ္စထည့်မှတ်ပြောဖို့ဒီမိုကရက်တီရဲ့အဆိုပြုချက်ကိုထောက်ခံကြတာတွေ့ရပါတယ်။